ကချင်ပြည်နယ်မိုးမောင်မြို့နယ်ကမြို့သစ်ကုန်းလောနဲ့စီဟတ်ကျေးရွာတွေနားမှာကြာသပတေးနေ့ညကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ရွာသား2ဦးလက်နက်ကြီးကြီးထိမှန်ပြီးဒဏ်ရာရခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့မှာတော့ပောက်ကွဲမှုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ပါတယ်။ရန်ကုန်ကလာတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုတော့ကိုရင်နိုင်ပြောပြပေးပါရှင်။
ဒီလစောပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်တပတ်လောက်ငြိမ်သက်နေခဲ့တဲ့မိုးမောင်မြို့နယ်ကမြို့သစ်ကုန်းလောနဲ့စီဟတ်ကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်ကြားမင်းည9နိုင်လောက်ကနေ10နိုင်ကျော်လောက်ထိပစ်ခတ်တိုက်ခိုက်ခဲ့ကြတာပါ။ဒီတိုက်ပွဲဖြစ်ပွားချိန်မှာစီဟတ်ကျေးရွာမှာမြေပဲနှုတ်ဖို့ပြန်လာတဲ့စစ်ရှောင်းရွာသား100ကျော် 200 လောက်နီးပါးရှိနေပြီးတော့လက်နက်ကြီးကြီးထိမှန်တာကြောင့်ရွာသား2ဦးထိခိုက်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။ဒီရွာသားတွေတော့4ယောက်တော့ဖြိသွား1ယောက်ကဖိုက်ကြည့်ကအဲတရားဝါကျတော့ကြောကုန်းပေါ်မှာဆက်သွားအဲနဲ့၃လုံးလောက်တော့ရှိရလို့ပြောတာပဲအထဲကဦးတော်ပိုက်ရဲ့ဦးတော်မမြင်နိုင်အခုပမုံတွားလိုက်ရင်မနဲ့တည်းကပမုံတွားလိုက်မနေ့ညတော့9နာရီနေ့ဖြစ်သွား10နာရီကျော်မှနေရလိုက်တာလားဆက်နဲ့ကြီးတွေရောပဲအဲ့ဒါထိသွားတဲ့အိမ်တွေလည်းအများကြီးပဲ
စစ်ရှောင်းတွေကိုကူညီဆောင်ရွက်ပေးနေသူတဦးကလည်းလက်နက်ကြီးကြီးထိတာကြောင့်နေအိမ်10လုံးတော့ပျက်စီးခဲ့ကြောင်းပြောပါတယ
်။အမေကဒီဆင်းရဲဆလောင်ကုန်းမှာဖြစ်တယ်ဟုတ်တယ်နောက်တော့ကုန်းတော်ရွာထဲမှာဖြစ်ကြတယ်ရွာထဲကိုလက်နက်ကြီး10လုံးကျော်လောက်ကျတယ်အိမ်တွေလည်း10လုံးကျော်လောက်တော့ထိခိုက်သွားတယ်။အာဆင်းရဲမှာလည်းအိမ်မှာလည်းတော်ကျတယ်။ဆင်းရဲကဟာ၂ယောက်ထိသွားတယ်မြေကြီးပြက်ကလည်းဖိုက်ပေါက်သွားတယ်ဘောနော်ကြည့်ရတယ်ဟုတ်တယ်
ဒေသခံတချို့ကတော့မြို့သစ်ကုန်းလောနဲ့စီဟတ်300ကတမတော်တပ်စခန်းတွေကို KIA လာရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့တမတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းတိုက်ပွဲဖြစ်တာမှန်ကန်ကြောင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကျေးရွာနေတချို့မိလောင်ပျက်စီးတာတွေရှိကြောင်းပြောပေမဲ့လူထိခိုက်တဲ့သတင်းတော့မကြားသိရကြောင်းပြောပါတယ်
။မနေ့ကပေါ့နော်ညအချိန်မှာအနာတိတ်ကိုစစ်တပ်တွေကဟိုရွာလေကောင်ဘက်မှာကိုနည်းနည်းကြီးငယ်နဲ့ညံပစ်တဲ့ဆိုတဲ့တရင်ကတော့ကြားပါတယ်။ဒီနေ့ဒီကုန်းလောဘက်ကဒီလူထုရဲ့ဒီ၆လုံးတောင်မှဖြစ်စီသွားတယ်နည်းနည်းကြီးကြီးကျသွားလို့ဖြစ်စီသွားတယ်ဆိုတဲ့တရင်တော့ရှိပါတယ်။ဟိုဆလောင်ကောင်ဘက်ကိုတက်သွားတဲ့ရက်ွက်ချင်းမှကျသွားတယ်လေ။ကျသွားလို့အဲ့ဘက်မှာဒီတရင်ကလည်းမျိုးလောင်သွားတယ်။နောက်ကျတဲ့ဒီကလေးကဘုံဖြစ်စီသွားတယ်လူချိခိုက်တဲ့သူသားတော့မကြောက်ဘူ
းမုံမောင်မျိုးနဲ့တွင်ကြီးရလူလူနဲ့နေအိမ်တွေကိုထိခိုက်စေခဲ့တဲ့လက်နက်ကြီးကြီးဘသူကပြစ်ခတ်တယ်ဆိုတာတိကျအတည်ပြုချက်တော့မရသေးပါဘူးဒီနေ့မနက်ပိုင်းမှာလည်းကချင်ပြည်နယ်ရွှေကူမြို့အနီးမှာစစ်ကောင်စီရဲ့တပ်သားတွေလိုက်ပါလာတဲ့တင်းမော်ဒစီပြစ်ခတ်ခံရကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်ဘုံမူကြီးနော်ဦးကတော့မြို့သစ်ကုန်းလောဘက်ကို KIA ကဝန်ရောက်တိုက်ခိုက်တယ်ဆိုတာနဲ့ရွှေကူမှာပြစ်ခတ်တယ်ဆိုတဲ့သတင်းတော့မရကြောင်းပြောပါတယ်။မိုးမောင်မြို့နယ်အတွင်းပြစ်ခတ်မှုဖြစ်ခဲ့တဲ့အချိန်လောက်မှာပဲရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့မှာကအထက်တန်းကျောင်းမှာတော့ပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုမှာတော့ရဲမှုတအူပါဝင်9ယောက်ထိခိုက်သေးဆုံးခဲ့တယ်လို့ဒေသခံတအူကအခုလိုပြောပါတယ
်။သူကမိုင်းထောင်ထားတဲ့အမှန်သူတို့လားဖြုတ်တာနဲ့ပေါက်သွားတာ။သူများထောင်ထားတာတေဆုံးသွား၄၅ရလောက်ရှိမယ်။ဒီနမ်ဆန်ကရေမှုပေါ့။တန်ရာရလာ6ရက်9ရက်လောက်ရှိမယ်ပြောလဲ။ပောက်ကွဲမှုပြီးတော့ပြစ်ခတ်တယ်ကြားရ။တန်ကြားရတော့အဲ့ဒါတစ်ဖက်သက်ပြစ်တာပဲကြားတယ်။အပြန်လည်းပြစ်တာမဟုတ
်ဘူး။ DNL တန်ဟပလောင်တပ်ဖွဲ့ကတော့မေလ20ရက်နေ့ည9နာရီလောက်မှာပောက်ကွဲမှုဖြစ်ပွားပြီးမြမစစ်တပ်ကဗိုလ်မှူးတဦး၊ဗိုလ်ကြီးတဦးနဲ့အခြားအစ်စ်2ဦးရေမှုတဦးကြာဆုံးပြီးတော့10ရက်တန်ရာရခဲ့ကြောင်းမော်တော်ယာဉ်တချို့နဲ့ကျောင်းဆောင်ထိခိုက်ခဲ့ပေမဲ့အရက်သားတွေနဲ့နေထိခိုက်တာမရှိကြောင်းထုတ်ပြန်ထားပါတယ်။ဘသူလက်ချက်ဖြစ်တယ်ဆိုတော့မဖော်ပြထားပါဘူး။ TNL ပြောခွင့်ရသူကိုဆက်သွယ်ရမှာလဲဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ကချင်ပြည်နယ်တိုက်ပွဲနဲ့ရှမ်းပြည်နယ်မြောက်ပိုင်းပောက်ကွဲမှုတွေနဲ့ပတ်သက်ပြီးတမတော်ဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့လဲဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ။